မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကြားစနေနေ့အစည်းအဝေးမှာမပြီးပြတ်သေးတဲ့အချက်တွေကိုဒီနေ့ဆက်လက်ဆွေးနွေးရမှာနှစ်ဖက်သဘောတူညီမှုရရှိတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။စနေနေ့ကဆွေးနွေးပွဲမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာ bilateral call နှစ်ဖွဲ့ချင်းဆွေးနွေးတာတွေကိုပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC အစည်းအဝေးတွေနဲ့အပြိုင်ကျင်းပရေးအတွက်ဆွေးနွေးခဲ့တာပါ။ဒီလိုဆွေးနွေးပွဲတွေအပြိုင်ကျင်းပဖို့ဆုံးဖြတ်ရမှာ JMC ပြည်နယ်အဆင့်ဆွေးနွေးပွဲတွေမကျင်းပနိုင်ခဲ့တဲ့အတွက်အခက်အခဲဖြစ်ခဲ့ရတာလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေကပြောပါတယ်။ဒီနေ့ထပ်မံဆွေးနွေးရမှာတော့ပြည်လည်မှုရရှိခဲ့ပြီဖြစ်ကြောင်းဦးစောထေကအခုလိုပြောပါတယ်
။အဲ့ဒါနဲ့ပတ်သက်ပြီးငကောကဟိုဆွေးနွေးခဲ့တယ်ပေါ့နော်။နှစ်ဖက်အလုပ်ဖွဲ့တွေကြားမှာကြေလဲကျွန်တော်တို့ပြန်ပြီးဆွေးနွေးဖို့ရှိတဲ့အတွက်ဒီနေ့ပြီးတော့မှာကျွန်တော်တို့တရနေရနေပြီပေါ့နော်ဒီကလေးကျွန်တော်တို့အစည်းအဝေးအောင်မြင်စွာပြီးဆုံးတယ်ဒီနှစ်ဖက်ကြားမှာရှိနေတဲ့စိုးရိမ်မှုတွေဟိုဖြစ်ပေါ်နေတဲ့ပေါ့နော်ဟိုအဆင်မပြေမှုတွေခက်ခဲတွေဒါတွေအားလုံးနှစ်ဖက်လုံးကပုံမှန်နေဆွေးနွေးတယ်ဆွေးနွေးပြီးရင်တော့ကျွန်တော်တို့သဘောတူညီချက်ရယူနိုင်တဲ့အတွက်ကျွန်တော်တို့အောင်မြင်တဲ့အစည်းအဝေးဖြစ်ကြောင်းဘယ်နှမအနေနဲ့ပြောကြားလိုပါလဲ
ဒီသဘောတူညီချက်မှာ GMC S ကပြည်내အဆင့်ပူးတွဲစောင့်ကြည့်ရေးဆိုင်ရာဆွေးနွေးပွဲတွေကိုစက်တင်ဘာလနောက်ဆုံးပတ်မှာကျင်းပဖို့လဲသဘောတူညီခဲ့ပါတယ်။ဒီနေ့ဆွေးနွေးပွဲအောင်မြင်ခဲ့တာကြောင့်ပြည်တော်စုငင်းချဲညီလာခံ27ရာစုပင်လုံသရုတ်အစည်းအဝေးကျင်းပမယ်။အချိန်ဇယားကိုသဘောတူနိုင်ခဲ့ကြကြောင်းလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်နိုင်အောင်မငေးကပြောပါတယ်
။ဒီဆက်ဆက်သွားမဲ့အစည်းအဝေးကကျွန်တော်လေရ5ရက်နေ့မှာကျွန်တော်လှုပ်ဖွဲ့ထပ်ဆွေးနွေးမယ်ပြီးတာဆွေးနွေးပြီးရင်ကျွန်တော်တို့ကသက်ဆိုင်ရာကျွန်တော်တို့ရဲ့ EO ရဲ့ခေါင်းဆောင်တွေပေါ့ PPSC ခေါင်းဆောင်တွေကိုတင်ပြဆွေးနွေးကြမယ်ဒီနေ့ဒီတော့မှလှုပ်မယ် GICM အချူကတော့အချူဆွေးနွေးပွဲပြီးတာကတော့10ရက်17ရက်နေ့မှာလှုပ်ပြီးတော့ GICM စီးပွေးကတော့13ရက်နေ့မှာလှုပ်ထားပါတယ်နောက်ပြီးတော့သက်ဆိုင် UPDGC စီးပွေးတော့ကျွန်တော်တို့18ရက်နေ့မှာနေပြီးတော့ဒီ UPC စီးပွေးကတော့ကျွန်တော်တို့19 20 27မှာလှုပ်ဖို့မှန်းထားတာပေါ့နော်
UPC ကပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသရုတ်အစည်းအဝေးကျင်းပရေးအတွက်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအလို့အဖွဲ့ကိုယ်စားလှယ်တွေဟာ9ကြိမ်မြောက်ဆွေးနွေးခဲ့ကြပြီးဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာ NCA အပြည့်အစုံစုဆိုင်ရာမူပေါင်းပြန်လည်ညှိနှိုင်းရေး2020ပြည့်ရွေးကောက်ပွဲနောက်ပိုင်းအစင်းလိုက်အကောင့်ထယ်ဖော်မှုနဲ့ Federal အခြေခံမူလမ်းညွန်စတဲ့အပိုင်း3ပိုင်းပါဝင်တဲ့ပြည်တော်စုစာချုပ်အပိုင်း3ကိုချုပ်ဆိုနိုင်ရေးအတွက်အဓိကဆွေးနွေးခဲ့တာပါဆွေးနွေးလို့ရရှိထားတဲ့အချက်တွေကိုတော့နှစ်ဖက်ခေါင်းဆောင်တွေထံတင်ပြပြီး JICM ကို NCA အကောင့်ထယ်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေးနဲ့ UPDJC ကိုပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးတွေမှာအတည်ပြုချက်ရယူမှာဖြစ်ပါတယ်အတည်ပြုချက်ရပြီးရင်တော့ UPC ကပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံသရုတ်အစည်းအဝေးကိုဒီနေ့သဘောတူညီခဲ့ကြတဲ့အတိုင်းဒီလ19ရက်ကနေ21ရက်နေ့အထိ3ရက်ကြာကျင်းပမှာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီနေ့ AB လမှာကျင်းပဖို့မူလကပြင်ဆင်ခဲ့ပေမဲ့ COVID-19 ကာယရောဂါကြောင့်ရက်ရွှေဆိုင်လာခဲ့ရတာပါ။လက်ရှိတက်မှတ်ထားတဲ့နေရက်ကိုတော့လာမယ့်နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်ထပ်မံရွှေ့ဆိုင်ဖို့မရှိနိုင်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။